နယူးယောက်မြို့ရဲ့အချက်ချကျတဲ့ Port Authority Basketgate အနီးမှာတနင်္လာနေ့မနေ့ပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ရမှာမတင်ငါသူကိုရဲကဖမ်းမိထားတယ်လို့နယူးယောက်ရဲတပ်ဖွဲ့ကပြောပါတယ်။ဒီပောက်ကွဲမှုကြောင့်မတင်ငါသူအပါအဝင်လူတချို့ဒဏ်ရာရရှိခဲ့ပြီးတော့ဒီတိုက်ခိုက်မှုဟာအကြမ်းဖက်ကြံစီမှုလို့မြို့တော်ဝန်ကပြောလိုက်ပါတယ်။နယူးယောက်မြို့မှာနေထိုင်တဲ့မြန်မာတွေလည်းစိုးရိမ်မကင်ဖြစ်လျက်ရှိကြပါတယ်။အကြောင်းစုံကိုဒေါ်လာလတ်တန်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။နယူးယောက်မြို့ရဲ့မနေ့လူသူစီကားချိန်မှာမြို့ရဲ့လူအရှုပ်ဆုံး Port Authority Basketgate နဲ့ Times Square မြေအောက်ယထာဘူရာဆက်ဆက်ထားတဲ့မြေအောက်လှိုင်းကူမှာပောက်ကွဲမှုဖြစ်ပွားခဲ့တာဖြစ်ပါတယ်။တိုက်ခိုက်မှုဖြစ်ပွားပြီးနှစ်နာရီကြာမှာနယူးယောက်ပြည်နယ်နဲ့ဒေသခံအစိုးရအရာရှိတွေကအခင်းဖြစ်ပွားရာနေရာမှာပဲအသေးစိတ်အချက်အလက်တွေကိုသတင်းစာရှင်းလင်းပွဲမှာတင်ပြခဲ့ပါတယ်။နယူးယောက်ရဲမင်းကြီး James O'Neill ကအခုလိုရှင်းပြသွားပါတယ
်။ Approximately 7:20A below ground walkway which connects the IND line to the
second guy. ဒီအောင်လာမဆောင်ရဖြစ်တဲ့ Times Square မှာအမှတ်1နဲ့3ယထားတွေလွန်ပြန်ဆွဲနေတဲ့နေရာမှာဖြစ်ပါတယ်။ပောက်ကွဲမှုဖြစ်ကြောင်းရဲကိုအကြောင်းကြားလို့တွားရောက်ခဲ့တဲ့ရဲတပ်ဖွဲ့ကအသက်28နှစ်အရွယ်အမျိုးသားတဦးဒဏ်ရာရနေတာတွေ့ခဲ့ရပါတယ်။သူ့နာမည်ကအကာရဲ့ဦးလာလို့ကျွန်တော်တို့သိရပါတယ်။သူ့တကူလုံးမီးလောင်ဒဏ်ရာတွေဖြစ်နေပါတယ်။ကနဦးစုံစမ်းစစ်ဆေးမှုအရအဲ့ဒီအမျိုးသားဟာသူ့ကိုယ်မှာအဖြစ်လောက်ထားတဲ့ဖောက်ခွဲပစ္စည်းကိုဝတ်ဆင်ထားခဲ့တယ်လို့သိရပါတယ်။သူကအဲ့ဒီဖောက်ခွဲပစ္စည်းကိုတမင်တက်တက်ဖောက်ခွဲခဲ့တာဖြစ်ပါတယ
်။အခါရက်အူလာဟာစနေလက်မှရှည်တဲ့ပိုက်ထဲရမ်းထည့်ပြီးဘက်ထရီနဲ့ဝိုင်ယာကြိုးတွေထားတဲ့အိမ်လုံဘုံကိုသူ့ကိုယ်မှာပတ်ထားခဲ့တာဖြစ်ပါတယ်။ရဲကနောက်ပိုင်းမှာထုတ်ပြန်တဲ့ဓာတ်ပုံတွေရသူကမြေကြီးပေါ်မှာလဲနေပြီးသူ့အိမ်ကြီးလဲမိလောင်ကသူ့ဝန်းပိုက်ကလည်းအယောင်မဲနေတာတွေ့ရပါတယ်။ဟိုအစူရရဲနဲ့နယူးယောက်စွန်စန်းစစ်ဆေးသူတွေကတော့ဦးလာကိုတင်ထားတဲ့ဆေးုံမှာပဲစစ်ဆေးနေပြီးဘရိုကလင်မှာရှိတဲ့သူ့ရဲ့နေအိမ်ကိုလည်းတွားရောက်ရှာဖွေခဲ့တယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုကြောင့်မတင်ကားသူအပါအဝင်နောက်ထပ်လူသုံးဦးဒဏ်ရာရရှိခဲ့ပြီးစိုးရိမ်တဲ့အခြေအနေမှာမရှိရဘူးလို့သိရပါတယ်။တကယ်တော့ဒီ Times Square နေရာဟာလူသူစီကားတဲ့နေရာဖြစ်တဲ့အတွက်ကြောင့်တိစုံတညာရရှိမှုများနိုင်တဲ့အတွက်ကြောင့်ဒါဟာအကျံဖက်တိုက်ခိုက်ဖို့ကြံစီမှုတရဖြစ်တယ်လို့နယူးယောက်မြို့တော်ဝန်ဘီလ်ဒီဘလာစီယိုကပြောခဲ့ပါတယ
်ကျွန်တော်ရှင်းရှင်းပြောချင်တာကတော့မြေအောက်ယထာတွေကိုအများဆုံးအသုံးပြုပြီးတော့နယူးယောက်မြို့နယ်လူတွေရဲ့ဘဝကအဓိကလှုပ်ရှားနေတာပါမြေအောက်ယထာသွားလာမှုတွေမှာတိုက်ခိုက်မှုဖြစ်တယ်လို့ကြားလို့ရှိရင်တက်ပြီးတော့စိုးရင်ရပါတယ်နောက်ထပ်ပြီးတော့ရှင်းရှင်းပြောချင်တဲ့ချက်ကတော့ဒါဟာအကျံဖက်တိုက်ခိုက်ဖို့ကြိုးပမ်းမှုပါပဲဒီတိုက်ခိုက်မှုဟာသူမှန်းတယ်လို့မအောင်မြင်ခဲ့တာကတော့ဖျားမလို့ပါပဲ
အူလာဟာလွန်ခဲ့တဲ့ခုနှစ်ကဘင်္ဂလားဒေ့ရှ်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုရောက်ရှိလာပြီးအမြဲတမ်းနေထိုင်ခွင့်ရရှိထားသူဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်တန်ယုံကတော့ဒီကိစ္စနဲ့ပတ်သက်လို့ထုတ်ပြန်ရမှာကမ္ဘာတစ်ဖက်အကြမ်းဖက်လူရတွေကိုဆန့်ကျင်ပြီးအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်ကလုံးဝတိခတ်မှုမရှိတဲ့ policy ကိုအခိုင်အမာဆွဲကင်တယ်လို့ဖော်ပြထားပါတယ်။အူလာဟာဘယ်ယူရခြင်းနဲ့အခုလိုတိုက်ခိုက်တယ်ဆိုတာကိုတဲကွဲစွာမသိရသေးပေမဲ့IS အစိုးရတွေကိုအားကျလို့ဖြစ်နိုင်တယ်လို့ဒေသခံအာဏာပိုင်တွေကပြောပါတယ်။သူအနေနဲ့တကူတော်လှုပ်ဆောင်နေပုံရတယ်လို့လည်းယူဆကြပါတယ်။နယူးယောက်မြို့မှာမြန်မာတွေဘဝအများပြားလဲနေထိုင်ကြတဲ့အတွက်ကြောင့်ခုလိုပောက်ကွဲမှုကြောင့်လုံခြုံရေးနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်ကြတယ်လို့သိရပါတယ်။နယူးယောက်မြို့ကကိုမိုးချန်းက
မသိငါတဲ့ဟာတွေ့တယ်ဆိုလို့ရှင်တော့အခုကပြောကြပြီ။ဘာကြောင့်လဲဆိုတော့မြို့ကအစိုးရကွန်၌ကအစပေါ့နော်။ If you see something say something ဆိုတဲ့ဆောင်ဖို့ပေါ့နော်အဲ့ဒါကတော့ဒီမှာအကုန်လုံးလက်သုံးစကားလို့ဖြစ်နေအမြင်တစ်ခုခုမြင်လို့သင်္ကာမကင်းဖြစ်ရင်မင်းအမြန်ဆုံးလာပြီးအတုံးကြပါဆိုတော့ဆောင်ဖို့ပေါ့လေအဲ့ဒီဆောင်ဖို့လေးကအခုဒီမှာလူတွေရဲ့ပါဇက်တဲ့မှာဆွဲနေကြတယ်ဆိုတော့အဲ့လိုမျိုးတွေလောက်လာတဲ့ဟာတွေကဟိုးအရင်တော့မရှိဘူးအခုနောက်ပိုင်းဟိုရှိလာတယ်ကျွန်တော်တို့နယူးယောက်မှာရှိတဲ့မြန်မာနိုင်ငံသားတွေကိုနိုင်လဲနေထိုင်ကြလာတဲ့အချိန်ကျတော့ဒီလိုမျိုးအနေအထားမျိုးတွေဖြစ်လာတာပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံသားတွေလည်းဒီလိုပဲစိုးရိမ်မှုတွေကတော့နည်းများတော့ရှိတတ်ကြမှာပေါ့နော်ဒါလူပဲဆိုတော့လည်းပဲကိုလှုပ်เสียရှိရရှိတာကိုကိုသွားကြလာကြလှုပ်ကြရတာပဲဆိုတော့ကျွန်တော်ထင်ပါတယ်သိထားပြီးသားပါဒါတွေကတော့နည်းများတော့ဖြစ်မှာပဲဟိုလူတိုင်းကတော့သတိထားပြီးသွားကြလာကြရတာပေါ့
အင်ပီရိုပြောခွင့်ရမြို့သမီး Sarah Huckabee Sanders ကတော့ဒီပောက်ကွဲမှုကိုကြည်ချင်းအဖြစ်အမေရိကန်ပြည်ထောင်စုကိုလာရောက်အခြေချဖို့ရှောက်ထားကြသူတွေကိုပုံမူတင်းကျပ်တဲ့စီးမျဉ်းတွေနဲ့စီစစ်ချမှတ်ဖို့လွှတ်တော်ကပြထန်းတင်နေဆိုတာကိုတက်တည်ပြရရောက်တယ်လို့သတင်းစာရှင်းလင်းပွဲမှာထောက်ပြခဲ့ပါတယ်ရှင်